မြန်မာနိုင်ငံမှာမကြသေးငါဆက်လို့ကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေရကရန်ကုန်တိုင်းပါဝင်နောက်ထပ်မြို့နယ်တရားစင်ကျော်မှာအင်ပြင်းမထွက်ဖို့ကန့်သက်ချက်တွေထုတ်ပြန်လိုက်ပါတယ်။ရန်ကုန်တိုင်းတွေကမင်္ဂလာတုံမော်ဘီရွှေပြည်သာလှိုင်အင်းစိန်တောင်ကလပ်မင်္ဂလာတောင်ကျုံမြောက်ကလပ်ဗဟန်းမယန်းကုန်ဆယ်မြို့နယ်အပြင်မကွေးတိုင်းကံကောင်းမြို့နယ်မွန်ပြည်နယ်မော်မြိုင်နယ်တန်ဖြူစရမြို့နယ်တွေမှာဒီနေ့ကြာသပတေးနေ့ကစအင်ပြင်းမထွက်ဖို့ကန့်သက်လိုက်တာပါ။ကယောဂကူးစက်မှုတွေထိန်းချုပ်ရေးအတွက်မလိုရရင်အင်ပြင်းမထွက်ကြဖို့ဗိုလ်ထုနေကတိုးလိုက်တဲ့မြို့နယ်တွေနဲ့ပါဆိုရင်တော့စုစုပေါင်းမြို့နယ်44ခုရှိတော့ပါပြီ။မြန်မာနိုင်ငံမှာမကြာသေးငါးဆလို့ကိုဗစ်ရောဂါကူးစက်မှုတွေစံချင်းချင်းတိုးလာရတာကအနာပိုင်းတွေတိုးလာလို့ရှားမှုတွေကိုတိုးမြင့်ကန့်သက်နေတယ်လို့ကျန်းမာရေးလမ်းညွှန်ချက်တွေလိုက်နာဖို့လည်းတိုက်တွန်းထားပါတယ်။ကျန်းမာရေးနဲ့အားစားဝန်ကြီးဌာနရဲ့ဗိုလ်ထုနေကနောက်ဆုံးထုတ်ပြန်ချက်အရ24နှစ်အတွင်းဓာတ်ခွဲစစ်ဆေးမှုပေါင်း 14,000 ကျော်မှာအတူပြုလူနာ 3,948 ယောက်နဲ့သေဆုံးသူ58ယောက်ရှိရာကြောင်းမြန်မာနိုင်ငံမှာကိုဗစ်ရောဂါတတိယလိုင်းကျင်းဝခြင်းကစလို့အများဆုံးလည်းဖြစ်ခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆေးရနာသိမ်းမှုနောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေချိန်မှာပဲတချို့ပြန်ကာယရောဂါကူးစက်မှုနဲ့ကြုံနေရတာလည်းဖြစ်ပါတယ်